သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အကန့်လွဲတော့လက်ကနေတနက်ကိုင်းတဲ့လက်တွေအထိပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံမှာတော့အမျိုးသမီးတွေဥဆောင်နေရရောက်လာဖို့အရေးဟာအစုအဖွဲ့တွေကြားညင်ခုံနေစေပုံစံတစ်ခုပါကမ္ဘာကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့ထုတ်ပြန်ချက်တစ်စောင်းမှာလည်းအမျိုးသားတွေကအမျိုးသမီးတွေထဲနိုင်ငံရေးမှာပုံမဥဆောင်နိုင်တဲ့အကြောင်းကမ္ဘာတဝန်းလူထက်ဝက်ကြောကထင်မြင်ယူဆနေကြတယ်လို့ဖော်ပြခဲ့မှုပါတယ်လက်ရှိအာဏာသိမ်းဖြစ်စဉ်ကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလည်းနိုင်ငံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကကန့်သက်ခံထားရဆဲပဲလို့တက်ကြွလှုပ်ရှားသူအမျိုးသမီးတွေကဆိုကြပါတယ်။အာဏာသိမ်းကာလအစဖွဲ့စည်းခဲ့တဲ့ကြားကာလမြို့သားညီညွတ်ရေးအစိုးရ NUG ဝန်ကြီးဌာနတွေမှာလည်းအမြင့်ဆုံးဝန်ကြီးနေရာကိုရရှိထားသူကအမျိုးသမီး3ဦးပဲရှိပါတယ်။အခုနှစ်အတွင်းမှာပဲစစ်တပ်ဘက်ကပြောင်းလဲဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှဆိုလဲအဖွဲ့ဝင်18ဦးမှအမျိုးသမီး2ဦးသာပါရှိတာတွေ့ရပါတယ်။ဒါကြောင့်2010ကလေးကစခဲ့တဲ့ဆယ်စုနှစ်ကြာနိုင်ငံရေးအပြောင်းလဲကာလကလေးကအခုချိန်ထိအမျိုးသမီးတွေကိုနေရာမပေးတဲ့ပေါ်ဝါဒကြီးစိုးမှုကရှိနေသေးဖြစ်တယ်လို့အမျိုးသမီးအများစုကသုံးသပ်ကြပါတယ်။အမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားတဲ့ Sister to Sister အဖွဲ့ကမက်ဆန်နာက
အမျိုးသမီးတွေကဒါအမျိုးသားရင်နဲ့ထမ်းသူဖြစ်တယ်ဆိုတာကိုတော့အင်အားထက်စားလို့ရှိရင်ပို့ပြီးတော့လက်ခံလာကြတယ်လို့ပြောလို့ရတယ်။ဒါပေမဲ့ဒါကလည်းအကန့်အသတ်တစ်ခုမျှပဲဖြစ်တယ်။ဖိနှိပ်မှုတွေကန့်သတ်ထားမှုတွေကရှိသေးတယ်။တော်လန်ရေးလှုံ့ဆော်နေပါတယ်ဆိုတဲ့အဖွဲ့အစည်းတွေမှာတော့မှတချို့နေရာတွေမှာအမျိုးသမီးပါဝင်မှုတွေကိုကန့်သတ်နေရတာရှိသေးတယ်။ဒါမျိုးအမြင်တွေကိုမပြောင်းလဲသေးတာမျိုးတွေရှိတယ်။အဲ့ဒါတွေကိုလည်းကျမတို့အနေနဲ့ပြောင်းလဲဖို့လိုတယ်။ကိုယ့်ရဲ့အမြင်တွေကိုအများကြီးပြောင်းလဲဖို့လိုသေးတယ်။အမျိုးသမီးတွေကိုထပ်ပြီးတော့နေရာပေးဖို့လိုသေးတယ်။အမျိုးသမီးတွေကအနောက်ကွယ်ကနေပြီးတော့ supporting ပေးတာတွေမဟုတ်ဘဲနဲ့ဒါရှေ့မှာထွက်ပြီးတော့မမမမရက်တည်နိုင်တဲ့နေရာရှိတယ်ဆိုတာကိုသိဖို့လိုတယ်
။အာနာမသိငင်ကမြန်မာနိုင်ငံရေးနဲ့ဥဆောင်မှုအခက်ခဏတွေမှာအမျိုးသမီး30ရာခိုင်နှုန်းပါဝင်ဖို့အမျိုးသမီးအင်အားစုတွေရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေရှိပေမယ်။အာနာသိမိနာအမျိုးသမီးအရေးဟာနောက်ကျကျန်ခဲ့ရပါတယ်။လက်ရှိအချိန်ထိအမျိုးသမီးတွေရဲ့နိုင်ငံရေးခံယူချက်တွေကခိုင်မာနေပြီးအမျိုးသားတွေနဲ့တန်တူအာဏာရှင်အမြင့်ဖြတ်နိုင်ရေးအတွက်ကြာရနေရကနေပါဝင်နေကြတာပါအမျိုးသမီးတွေဥဆောင်တဲ့ပန်းတပိတ်နှက်ခမ်းဤတပိတ်တနခါတပိတ်ကစားလို့ငါတို့ထမိန်ငါတို့အလံငါတို့အောင်ပွဲဆိုတဲ့ကြွေကြော်တန်တွေကသူတို့ရဲ့နိုင်ငံရေးခံယူချက်ကိုကဘာကတည်စေခဲ့ပါတယ်အကြမ်းမဲ့ပဲအနုနီးနဲ့ဆန္ဒထုတ်ဖော်ရေးကအကောင့်ထဲမပေါ်လို့လက်နက်ကင်လမ်းစဉ်ကိုရွေးချယ်ခဲ့တဲ့နေရာမှာလည်းအမျိုးသမီးတွေထိတ်ဆုံးကပါဝင်ခဲ့ကြတာပါအမေရိကန်စောင့်ကြည့်ရေးအဖွဲ့ USIB ရဲ့စစ်တမ်းတစ်ခုမှာတော့တရားဝင်စုမှုရေးအတွက်မြန်မာနိုင်ငံမှာလုံခြုံရေးတာဝန်ယူထားတဲ့လက်နက်ကင်အဖွဲ့တွေတဲ့အမျိုးသမီးအင်အားပါဝင်ဖို့လိုတယ်လို့ဆိုထားပါတယ်အမျိုးသမီးတွေအနေနဲ့ရဲရဲရင့်ရင့်ပါဝင်ခဲ့ကြသလိုအဲ့ဒီနောက်ဆက်တွဲကြောင့်အမျိုးသမီး900နီးပါးတည်ဆုံခဲ့ရပြီး16ဦးကတော့တည်တံချမှတ်ခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပထမဆုံးတည်ဆုံခဲ့ရသူဟာလည်းအသက်21နှစ်အရွယ်အမျိုးသမီးတဦးဖြစ်ခဲ့ပါတယ်ကြအပြင်လက်ရှိအချိန်ထိအမျိုးသမီး3000ကျော်ဟာတန်နိုင်တွေကြားဖမ်းဆီးခံထားရတယ်လို့ NUG ကအခုနှစ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာထုတ်ပြန်ထားပါတယ်ဒီလိုထိခိုက်လွယ်အုပ်စုမှာပါဝင်တဲ့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်နိုင်မှုကအနာဂတ်ဖက်ဒရယ်နိုင်ငံတည်ဆောက်ရေးအတွက်အရေးကြီးဆုံးဖြစ်တယ်လို့ပြောလာသူကကရင်မျိုးသမီးအစည်းအရုံးရဲ့အထွေထွေအတွင်းရင်မူနော်ဆဲဆဲပါ
အမျိုးသမီးဒီဆိုရင်ပဒီပခဖြစ်တယ်မတစ္ခါဖြစ်ရတယ်တစ္ခါဖြစ်ရဒါပေမဲ့တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာကအမျိုးသားတွေပဲခြားခြားပြီးတော့လွမ်းချုံမှုလည်းမရှိတဲ့အပြင်တချို့ဆိုကျမတို့လေးလာခဲ့ရတလောက်ဥပဒေအရာပဲပြောပေါ့နော်ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာဆိုရင်အမျိုးသမီးမပါဝင်လို့ဖြစ်လာတဲ့ပဒီပခတွေနောက်ဆက်တွဲတွေအများကြီးရှိရတဲ့မတရားမှုတွေကိုတော်လာကြတယ်ပေါ့နော်အဲ့ဒီထက်မှဆိုရင်ကျမတို့အမျိုးသမီးတွေကလည်းအဲ့ဒီတော်လာတဲ့အထက်မှာဆိုရင်ကျမတို့အမျိုးသမီးတွေကပိုတော်လာရတယ်ဥပဒေအရဆိုသူများတွေကဥပဒေချမှတ်တာမျိုးသားတွေအဲ့ဥပဒေအရချမှတ်မှုတွေကမပြည့်မစုံဘူးဆိုရင်ကျမတို့ကဥပဒေအရပြောရဆိုရတယ်ပြုပြောင်းလဲမှုတွေလုပ်နေဖို့အတွက်ပေါ့အမှခံချက်ရှိဖို့တော်လာရတယ်အဲ့လိုပဲ
ပါဝင်တိစောက်တဲ့နေရာမှာကိုဆွေးနွေးအဖြေရှာတဲ့နေရာမှာကိုဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာကိုအမျိုးသမီးတွေရဲ့ကိုစားပြုဒီနိုင်ငံတိစောက်ရေးမှာဖက်ဒရယ်တိစောက်ရေးမှာအရာကြီးကြည့်တယ်ပေါ့နော်နှစ်ပေါင်း80ကျော်ကြာပြီဖြစ်တယ်ပြည်တွင်းစစ်ပွဲတွေအတွင်းမှာလည်းနိုင်ငံလူဦးရေထောက်ဝယ်ကျော်ရှိတဲ့အမျိုးသမီးတွေကစစ်တမ်းကိုပုံမှုခံစားခဲ့ကြရတာပါ ဒါပေမဲ့ဒီမိုကရေစီအစိုးရလက်ထက်မှာစတင်ခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတော့အမျိုးသမီးထုရဲ့ကိုယ်စားပြောပေးနိုင်တဲ့သူနယ်ပါးခဲ့ပါတယ်။အမျိုးသမီးတွေပေါ်နှီးမျိုးစုံနဲ့ခွဲခြားဆက်ဆံမှုပပျောက်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်စီတော့မှာအမျိုးသမီးရေးနဲ့ပတ်သက်ပြီးလေးစားလိုက်နာဖို့1998ခုနှစ်ကလေးကမြန်မာနိုင်ငံကလက်မှတ်ရေးထိုးခဲ့တာပါ။ ဆယ်စုနှစ်ပေါင်းများစွာစားမတန်းတူအခွင့်အရေးရရှိဖို့အမျိုးသမီးတွေကအမြဲတမ်းလိုလိုတောင်းဆိုနေရဆဲဖြစ်ပြီးစစ်တပ်ရဲ့ခေတ်အဆက်ဆက်ခွဲခြားဆက်ဆံမှုတွေအောက်မှာလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအရေးမသားခဲ့ပါဘူး။ဒီလိုပြောဆိုခွင့်တွေနဲ့ဥဆောင်သူခန္ဓာမှာအမျိုးသမီးပါဝင်မှုနည်းပါးဓာတ်တွေကသူတို့တွေရဲ့လုံခြုံစိတ်ချမှုအာမခံချက်မရှိတဲ့အခြေအနေကိုပြနေတယ်လို့တက်
ကျွန်တော်တို့ဒီကျွန်တော်တို့မျိုးသမီးတွေဟိုပြောမလို့ရင်အတွေးခေါ်တွေသူတို့ရဲ့ကြောက်စုခြင်းနဲ့အကြောင်းအရာတွေပေါ့နော်ဒါတွေကိုလည်းကျွန်တော်လေးပေးစိတ်ဝင်စားမှုအားနည်းတာအကြောင်းလည်းကျွန်တော်တို့ကမပါဝင်နိုင်ဘူးလို့ကျွန်တော်မြင်တယ်။ လက်ရှိမှာတော့ကျွန်တော်ကြောင်းလို့ရင်အညီကဟိုလူငယ်တွေလူကြီးကဏ္ဍကိုကျွန်တော်ဖွင့်လက်ပေးထားတဲ့စုပြီးမဲ့အတန်တွေမကဘဲနဲ့တကယ်လုံနိုင်စမ်းနေဘူးပေါ်ပြခွင့်ရမယ်တကယ်လုံကံ့ခွင့်ရမယ်လမ်းကြောင်းမျိုးပေါ့ဖွင့်ပေးထားတာမျိုးတော့ကျွန်တော်တို့တော့မတွေ့ရသေးဘူးနင့်နိုင်ငံတော်ကတော့ဆုံးရှုံးနင့်လာတယ်လို့ပဲဟိုကျွန်တော်တို့ကျွန်တော်ကတော့သုံးသက်တယ်ပေါ့နော်ကျွန်တော်လမ်းကြောင ော့သွားမယ်ဆိုလို့ရှိရင်တော့နိုင်ငံကတဖြည်းဖြည်းနဲ့ဖွံ့ဖြိုးတိုးတက်လာမယ်ပြီးလို့ရှိရင်နိုင်ငံသားတွေအတွက်လည်းပို့ပြီးတော့အကျိုးရှိမယ်ပေါ့နော်
အခွင့်အရေးရရှိမှုမှာဒန်းလူကြီးများမှုမရှိပေမဲ့တစ်ဖက်မှာတော့အစဉ်အဆက်ဖြစ်လေရှိတဲ့အမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေကအခုအာဏာသိမ်းကာလအဆိုးဆုံးဖြစ်နေတယ်လို့အမျိုးသမီးရေးလှုပ်ရှားနေတဲ့အဖွဲ့တွေကထုတ်ပြန်ထားပါတယ်။စစ်ကြောရေးနဲ့ထောင်တွင်ဖမ်းဆီးခံရတဲ့အမျိုးသမီးတွေထဲမှာ120ကျော်အရမပြုကျင့်ခံခဲ့ရတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။မျိုးဆက်ပြောင်းလဲရေးနဲ့အိမ်လုံးလုပ်ဖို့ပဲအိမ်တွင်ချောင်ထိုးခံရတဲ့အမျိုးသမီးအရေးအတွက်အမျိုးသမီးတွေကပဲတောင်းဆိုဖြေရှင်းနိုင်မှာဖြစ်တယ်လို့အမျိုးသမီးတို့ကယုံကြည်ကြတာပါ။ကနာတိုင်းမှာအမျိုးသမီးဥဆောင်မှုတွေများလာပြီးအရေးချင်းပြေဝတဲ့နိုင်ငံရေးအမြင်တွေရှိရင်စစ်အာဏာရှင်ပြုတ်ကျရေးအတွက်ကြီးမားတဲ့တောက်တိုင်ဖြစ်နိုင်တယ်လို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလွေပိုငယ်ကဆိုပါတယ
်အခုကျွန်တော်တို့နိုင်ငံမှာကနှစ်ပေါင်း80ကျော်ကြာအမျိုးသားတွေကြီးပဲဥဆောင်လာတာလေဒီပြည်သူစစ်ကအခုချိန်မှမရက်တနိုင်တယ်ဒီနှစ်ဒီခေတ်ဒီခါမှာမျက်စိမိတ်နားပိတ်ပြီးတော့မှညင်းနေလို့မရဘူးအမျိုးသမီးတွေရဲ့ပါဝင်မှုကိုလိလူရှုလို့မရတော့ဘယ်နေရာမှာပဲဖြစ်ဖြစ်စစ်တမ်းလျားမှာပဲဖြစ်ဖြစ်လူမှုအတိုင်းဝိုင်းမှာပဲဖြစ်ဖြစ်အမျိုးသမီးတွေကိုလိလူရှုလို့မရတာဆိုတာကအလုံးပြုပြင်ပြောင်းလဲနားလဲသိပြီလို့ကျွန်တော်ကတော့ပြောချင်တယ်အမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုလို့ပြောပြီးတော့မှအထူးရည်လှုပ်ဆောင်ချက်တွေအခွင့်အလမ်းတွေမဖန်တီးဖြစ်နေတော့မရနိုင်ဘူးဆိုတဲ့ဥစ္စာကိုလည်းသိစေချင်တယ်ပေါ့နော်အဲဒီစစ်အာဏာရှင်စနစ်နဲ့ဒဏ်ထူမှုမရှိတဲ့လူမှုအတိုင်းဝိုင်းကိုဖယ်ရှားခြင်းလေဆိုလို့ရှိရင်တော့အမျိုးသမီးတွေရဲ့ဥဆောင်မှုကိုလက်ခံမှာဖြစ်ပါတယ
်နိုင်ငံရေးမှာအမျိုးသမီးပါဝင်မှုနှုန်းကိုကြည့်မယ်ဆိုရင် 2012 ကြားဖြတ်ရွေးကောက်ပွဲမှာလွတ်တော်အမတ်နေရာဝင်ရောက်ရှိပိုင်နေအမျိုးသမီး3000ကျော်တဲ့120ကျော်ရွေးကောက်ခံခဲ့ရပြီး2015ရွေးကောက်ပွဲမှာ6000ကျော်ဝင်ရောက်ရှိပိုင်တာ800ကျော်ရွေးကောက်ခံခဲ့ရပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာတော့ရှင်ပြိုင်သူအမျိုးသမီး9600ကျော်မှာ900ကျော်ရွေးခံခဲ့ရကရွေးကောက်ပွဲအဆက်ဆက်အမျိုးသမီးပါဝင်မှုကတက်လာတယ်လို့ဆိုနိုင်ပါတယ်ရွေးကောက်ပွဲရလက်ပက်ဖြတ်ခံလိုက်ရပြီးအာဏာသိမ်းဖြစ်စဉ်အောင်မှာတော့ဒီကိန်းကနန်းတွေဟာအတိတ်ပဲမဲခဲ့ရပါပြီ နိုင်ငံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပါဝင်မှုကရည်ရွယ်အောင်မြင်မှုအတွက်မရှိမဖြစ်လိုအပ်တယ်လို့ဆိုလို့ရှိကြပါတယ်။အမျိုးသမီးတက်ကြွလှူရှားသူတို့ဖြစ်တဲ့မက်ခင်တန်နာမိုက
အများဆုံးပြောကြပါတယ်ဟိုအမျိုးသမီးတွေခံစားနေရတဲ့ပြဿနာတွေရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေဒီအချိန်ကြီးမှာမပြောနဲ့အဲနိုင်ငံရေးလောက်အရေးမကြီးဘူးအဲဒီလိုမျိုးနိုင်ငံရေးကအရေးကြီးနေတဲ့အချိန်နိုင်ငံရေးလောက်အရေးမကြီးဘူးဆိုပြီးပြောကြတယ်အော်အဲ့စကားကိုကျွန်မပြန်ပြောချင်တာကလူဦးရေတဝက်ကျော်ရှိတဲ့အမျိုးသမီးတွေရဲ့အရေးမှအရေးကနိုင်ငံရေးပဲစစ်တပ်ရဲ့ဝါရမိုင်းတွေကြောင့်ပဲအဲအမျိုးသမီးခေါင်းဆောင်မှုအမျိုးသမီးတွေကအဆရှိပြီးတော့အစွမ်းရှိပြီးမှအဆဆွဲထုတ်ခွင့်မရဘူးလွတ်တော်မှာအမတ်လောင်းလို့ပြောလိုက်တာနဲ့ကျွန်တော်တို့ကခေါင်းပေါင်းယောက်ျားပဲမြင်နေဆိုတဲ့အတွေးတွေအမြင်တွေကိုလည်းဒီမှာတစ်ခါတည်းဒီအာဏာရှင်နဲ့အတူတစ်ခါတည်းရိုက်ချိုးပြရမယ်ပေါ့နော်
အာဏာရှင်စနစ်ခေတ်ဆိုးတွေထဲမှာအစိုးရအဆက်ဆက်အောင်အမျိုးသမီးတွေဟာကျန်းသူအခွင့်အရေးအတွက်ရှေ့တန်းကနေကြိုက်ပွဲဝင်တောင်းဆိုနေကြရပါတယ်။နိုင်ငံရေးမှာဥဆောင်သူအဖြစ်ကိုမဆိုထားနဲ့။ဌာနတစ်ခုချင်းစီမှာအချိုးကျပါဝင်နိုင်ဖို့ကိုတောင်းတောင်းဆိုခဲ့ကြရတာကဒီမိုကရေစီအစိုးရလက်ထက်အကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကသက်သေပါ။လက်ရှိနှွေဦးတော်လှန်ရေးမှာလည်းစစ်အာဏာရှင်ကိုတွန်းလှန်ရင်ထိခိုက်လွယ်အမျိုးသမီးတွေရဲ့အတန်ကိုကြဲကြဲလောင်လောင်ဖော်ထုတ်နိုင်ဖို့ရုံးကန်စ조사နေကြရစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်SBS Burmese ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ